စကိုင်းတိုင်းတမူးခရိုင်ခံပတ်မြို့မှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေစီးရဲဆက်တင်မာနေပြီးစစ်ဘေးရှောင်တွေနေရာမပြောင်းနိုင်ပဲအခုအညီတွေလိုအပ်နေပါတယ်စစ်တပ်ဘက်ကလက်လက်ကြီးပြက်ခတ်တာမှနေအိမ်တွေကိုထိမှန်တာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်ကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းတမူးခရိုင်ခံပတ်မြို့မှာစစ်တပ်နဲ့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေတိုက်ပွဲဖြစ်ပြီးစီးရဲတင်မာနေတာ၅ရက်ကြာမြင့်နေပြီဖြစ်ပါတယ်တိုက်ပွဲတွေစဖြစ်တဲ့နေ့ကစလို့ကမ်ပတ်မြို့လုံးကျွနီပါစစ်ဘေးတိမ်းရှောင်နေကြရတာပါတရင်တပတ်နီပါစရစ်တင်းမာနေတာဖြစ်တဲ့အတွက်ဘေးလွရာတိမ်းရှောင်နေကြတဲ့ဒေသခံတွေဟာမြို့ကိုမပြောင်းနိုင်တဲ့အခြေအနေဖြစ်နေတာပါတိုက်ပွဲဆဖြစ်တဲ့နေ့ကလေးကတိမ်းရှောင်လာခဲ့တဲ့ကမ်ပတ်အမှတ်၁ရပ်ကွက်ကဒေသခံတဦးကနေရမပြောင်းနိုင်သေးတဲ့အခြေအနေကိုအခုလိုပြောပြပါဗျာလုံ
းတော့မရဘူးဗျာဟိုဒီစစ်တပ်ကတပ်ကမတ်နာမှသမတိသတ်ခခံပုံရေကျော်ခရကျော်အဒီမာနဲ့သတ်ဆွဲထားတယ်
တိုက်ပွဲကြောင့်အ мян တိန်းရှောင်လာရတဲ့အတွက်တချို့စစ်ဘေးရှောင်တွေမှာစားဝတ်နေရေးမပြေမလည်ဖြစ်နေတာတွေရှိတယ်လို့စစ်ဘေးရှောင်တွေကိုကူညီနေသူတဦးကအခုလို့ပြောပြပါတယ
်တချို့ဒီစစ်ဘေးရှောင်တွေဒီလိုဆက်ရတော့တချို့အနေအားဟောပေါ့အစီအစီရှိတဲ့နေရာဒီစစ်ဆောင်နည်းနည်းဆင်ပြေတာပေါ့နော်အစီအစီမရှိတဲ့အစီမျိုးတွေမရှိတဲ့နေရာတွေသူတချို့တွေကြတော့လည်းဒုက္ခရောက်တယ်။ပြီးရင်သူတို့ကဟွာစားဖို့တောက်ဖို့ကလည်းတော့အဆင်မပြေဘူးပေါ့တော့ဘာလို့လဲဆိုတော့ဟိုဝတ်စားနိုင်တယ်ပဲဆက်ပြီးနေရဆိုတော့ဘာမှဖြစ်စီရတဲ့ဟိုမတရားဘူးလေနော်အဲ့လိုလေးတွေအခုစားတာကဒုက္ခရောက်တဲ့လူတော့တော်တော်ရှိတယ
်။ခံပတ်မျိုးနဲ့အနီးဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမဏိပူပြည်နယ်ထဲမှာလည်းလူမျိုးရေးအဓိကရုံးတွေရှိနေတဲ့အတွက်အများစုဟာကလေးမျိုးဘက်ကိုတိမ်းရှောင်နေကြပါတယ်။ကလေးမျိုးမှာစစ်ဘေးရှောင်စခန်း၅ခုဖွင့်လှစ်ထားပြီးခရီးရန်အသင်းတော်တွေအပြင်ဒေသခံတွေကလည်းစစ်ဘေးရှောင်တွေကိုအကူအညီပေးတာရှိပါတယ်။ကလေးမျိုးကိုထွက်ပြေးလာတဲ့စစ်ဘေးရှောင်တွေရဲ့အခြေအနေနဲ့ပတ်သက်လို့အကူအညီပေးနေသူတဦးကအခုလိုပြောပါတယ်
။ခမန်းချေတော့နေဆောင်3000လို့မှန်းထားတယ်ကြ။ကျွန်တော်ဒီကျွန်တော်ဒီကမ်ပတ်နဲ့ပတ်ဝန်းကျင်မှာရှိစစ်ဘေးရှောင်အားစုပေါင်း1000လောက်1000ကျော်ရှိတယ်ကြ။လူထဲဝင်တာပိုများတာပေါ့။ဒီလိုခရိယံပေါ့နော်အစာအုပ်တွေမှာပေါ့နော်ဓာန်ကြီးခမစူပေါင်းကြီးခမဖြစ်ကြခြင်းကြကြအာကျွန်တော်တို့အနေနဲ့ကတော့ဒီနေ့ကတော့ပေါ့နော်ဒီအတက်နဲ့ဆုံးအကုန်လေးအတော့ရောက်ပြီးခမကုန်ပြေးထားတယ်က
ြခံပတ်မျိုးထဲမှာတော့စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေစီးရဲတင်းမာနေပြီးစစ်တပ်ဘက်ကလက်နက်ကြီးတွေပစ်ခတ်တာရှိပါတယ်ဒီလဇူလိုင်26ရက်ညပိုင်းမှာအနီးကတိုက်ပွဲဖြစ်တာမရှိပေမဲ့အပြန်အလှန်ပစ်ခတ်ခဲ့တာရှိတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်စစ်တပ်ကလက်နက်ကြီးတွေနေအိမ်ပေါ်ကျောက်တာရှိတယ်လို့ချင်းကာကွယ်ရေးအဖွဲ့တိုင်ရင်မှုကအခုလိုပြောပါတယ
်။ညတော့ဒါအဓိကပြစ်ခတ်မှုတွေတော့မရှိဘူးနဲ့ဟိုဖက်ဒီဖက်အတက်လာတော့ရှိအောင်။အင်းသူထားတဲ့နေရာကသူတို့စခန်းကနေကြည့်တာ။ဟုတ်ကဲ့။အဲ့ဒါကိကနေကြည့်တာ။ဆန္ဒပြစ်ခတ်ပြစ်ခတ်ဟာနေကြည့်တာ
။ဒီလဇူလိုင်22ရက်နေ့ကခမ်းပတ်မြို့အမှတ်၁ရပ်ကွက်နဲ့ကနန်ကျေးွာကြားမှာပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တဦးကိုစစ်တပ်ကဖမ်းဆီးသွားပြီးတဲ့နောက်ကာကွယ်ရေးတပ်ဖွဲ့တွေကလည်းစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။လက်ရှိအချိန်မှာစစ်တပ်ကဖမ်းဆီးထားတဲ့အုပ်ချုပ်ရေးအဖွဲ့ဝင်၄ဦးထိရှိနေပြီးရိုင်းနှက်နှိပ်စက်တာတွေရှိတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။အဲဒီနောက်ဒီလဇူလိုင်23ရက်မှာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးအမှတ်၁ရပ်ကွက်ကနေအိမ်တအိမ်ပေါ်ကျောက်ထားကြောင်းအမျိုးသားတအူးလက်နက်ကြီးထိမှန်ပြီးတေဆုံးခဲ့ပါတယ်။ဒီလ25ရက်နေ့မှာတော့စစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။တိုက်ပွဲအတွင်းစစ်တပ်ဘက်က73ဦးတေဆုံးခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပြီးစစ်ကောင်စီဘက်ကတော့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။စကိုင်းဘက်စီးရဲတင်မာတာကြောင့်